မကွေးတိုင်းပေါင်းမြို့နယ်မှာရှိတဲ့စစ်တပ်နဲ့စစ်တပ်ထောက်ခံသူတွေတပ်ဆွဲထားတဲ့တပ်ကုန်းကြီးရွာကိုဇူလိုင်19ရက်မနက်ပိုင်းကစလို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တာပါတနအီနီးပါးကြာအပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့ပြီးတဲ့နောက်စစ်တပ်ဘက်ကရဟတ်ရင်တွေနဲ့လာရောက်ပစ်ခတ်တာတွေရှိခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ကာကွယ်ရေးတပ်ဖွဲ့တွေကြီးရွာတွေဝင်ရောက်နိုင်ခဲ့ပေမဲ့ကြီးရွာတွေမှာတိစောက်ထားတဲ့စစ်တပ်ဘက်ကအကာအကွယ်တချို့ကိုဖျက်ဆီးနိုင်ခဲ့တယ်လို့ပါဝင်တိုက်ခိုက်ခဲ့တဲ့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပါတယ
်6နာရီခွဲလောက်မှာစပြီးတိုက်ပွဲဖြစ်တာပေါ့ဟုတ်တိုက်ပွဲဖြစ်ခင်ကတော့တနအီ25မိနစ်လောက်ကြာတော့ဒီဘက်ကမေပြောမှာကျွန်တော်တို့စပြီးတော့မှတိုက်တယ်ရန်လာနေပြစ်ခတ်မှုဖြစ်ကြတာပေါ့ညာကျွန်တော်တို့ဘက်ကလည်းထိခိုက်မှုတွေရောရှိတယ်ကြာဟုတ်သူတို့ဘက်ကလည်းကြာဆုံးမှုတွေတော့ကျွန်တော်တို့တိတိကျကျတော့တရင်မြာရေးဆန်ကြဟုတ်အဲအဲသူတို့ဘင်္ဂါရီရောကျွန်တော်တို့ဖြိုးတယ်ကျွန်တော်တို့ကအပ္ပီနီရဲ့တော့ကျွန်တော်တို့ဆက်လက်နေတယ်တော့ဒါဘင်္ဂါရီကျွန်တော်တို့စပြီးဖြိုးတယ်ဒါနဲ့ကျွန်တော်တို့အထက်ပြောင်းတော့ဝန်နိုင်ကြလို့ကများဟုတ်လေရန်လေကျောင်းတောက်လျှောက်ရပါကျွန်တော်တို့လေကျောင်း55မိနစ်ကြာတယ်ကဟုတ်ဆက်လက်နေတော့ဆွဲတယ်ကျွန်တော်ဘုံလေးတွေရောခြာတယ်အာ55မိနစ်လောက်ပတ်ပြီးတော့မှအကုန်ပြည့်နေတယ်ပြည့်နေကျွန်တော်တို့အာငါဆက်ပြီးတော့မှအပြတ်တော့မသိနိုင်ကြဘူ
းတက်ကုန်းရောင်မှာစစ်တပ်နဲ့စစ်တပ်ထောက်ခံသူ50လောက်ဟာအကာအကွယ်တွေအခိုင်အမာလုပ်ပြီးတပ်ဆွဲထားတဲ့အတွက်အခုလိုဝင်ရောက်တိုက်ခတ်ရတာလို့ကာကွယ်တပ်ဖွဲ့တွေဘက်ကပြောပါတယ်။ပေါင်းမြို့နယ်ဟာလက်နက်ကင်တော်လိုင်းကြီးအားကောင်းတဲ့မြို့တစ်မြို့ဖြစ်ပြီးစစ်တပ်ကလည်းမကြာခဏနေမြေရှင်းလင်းလုပ်နေတဲ့အတွက်ကာကွယ်အဖွဲ့တွေနဲ့တိုက်ပွဲဖြစ်ပြီးစီရေးတင်းမာနေတာဖြစ်ပါတယ်။ဒါ့အပြင်အခြားမြို့နယ်တွေကနေပေါင်းမြို့နယ်တွေကိုကုန်ပစ္စည်း၊ဆေးဝါး၊ဆန်နဲ့အစားအစာတွေကိုစစ်တပ်ဘက်ကကန့်သတ်တားဆီးတာတွေရှိတဲ့အတွက်ဒေသခံတွေအခက်ကြုံနေရပါတယ်။မကွေးမြို့ပေါ်မှာဆိုရင်လည်းမကွေးလေတပ်စခန်းကိုဇူလိုင်18ရက်မနက်တနားရီဝန်းကျင်ကကာကွယ်ရေးအဖွဲ့တွေကရှော့တိုက်ဒုံးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်စစ်တပ်ဟာဒေသခံကာကွယ်ရေးတပ်ဖွဲ့တွေအပြင်အရသာတွေကိုပါလေကြောင်းကနေပစ်ခတ်တာတွေရှိတာကြောင့်လည်းအခုလိုတိုက်ခိုက်နေရတာလို့တော်လိုင်းတပ်ဖွဲ့တွေကပြောပါတယ်တိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်မှာတော့မကွေးမြို့အဝင်အထွက်တွေကိုလုံခြုံရေးပုံမှန်တင်းကျပ်ထားတယ်လို့ဆိုပါတယ်တိုက်ခိုက်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့မကွေးခရိုင်အမှတ်1တန်ရင်းကတာဝန်ရှိသူတဦးဖြစ်တဲ့ဘိုးစံရှားကအခုလိုပြောပါရစေ
။ဟုတ်ကျွန်တော်တို့အားတာလာရေပေါ့နော်ကျွန်တော်တချို့နေနေတာဒီနေခါရကျွန်တော်တို့ဘက်တွေကကျွန်တော်ကာကွယ်ရေးနေအားတာလာပြီကြ။ဒါမဲ့ဒီဟင်မှာကြောင့်ခံနေရတယ်ပေါ့။အဲ့ဒါကြီးကြောင့်ပေါ့ကျွန်တော်တို့လေတက်တူကိုအဓိကထားပြီးတော့လုပ်နေရပါဗျာ။ဟုတ်ကျွန်တော်တို့ငါးလုံးပြစ်ခဲ့ကြငါးလုံးပြစ်ခဲ့နေခါမှာကွာလေးလုံးတိတိယောက်ယောက်ရောက်တယ်ပေါ့တလုံးအောင်အင်ရာဖြစ်တယ်သူမနက်ပိုင်းအစောပိုင်းကနေစပြီးမျိုးကိုဝင်ထွက်တွေပိတ်တယ်မျိုးဝင်မျိုးထွက်တွေမှာအရန်ကျက်သွားတယ်ပေါ့နော်အရန်ကျက်ပြီးတော့တော်တော်အစစ်စီများနေအနေထားမှာရှိရပြဟုတ
်သူတို့ဘက်ကပြစ်ခတ်တက်ခဲ့တာကြောင့်စစ်ကောင်စီရဲ့လင်းရင်စီတိုးလောင်ယုံထိမှန်ခဲ့တယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပေမဲ့စစ်ကောင်စီဘက်ကတော့တရားဝင်သတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးမကွေးလေတပ်စခန်းဟာမကွေးမျိုးအထွတ်မကွေးရင်နံကြောင်လမ်းမပေါ်မှာတည်ရှိတာဖြစ်ပြီးမကြကနတိုက်ခိုက်ခံရတာလည်းဖြစ်ပါလေမကွေးလေတပ်စခန်းကိုရှော့တိုက်ရုံးနဲ့ပစ်ခတ်တိုက်ခိုက်ခံရတာဒီတစ်ချိန်မှာနဲ့ဆို၄ချိန်ရှိသွားပြီဖြစ်ပါလေပထမဆုံးတိုက်ခိုက်ခံရချိန်မှာလင်းရင်ပြေးလက်နဲ့လေတပ်တွေကအဆောက်အုံတချို့ထိခိုက်ပျက်စီးခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပြီးနောက်ပိုင်းမှာသတင်းထုတ်ပြန်တာမျိုးမတွေ့ရသေးပါဘူးခင်ဗျာ